မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုမနှင်းစီနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ
်သတော်ရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျွန်မကတော့မနှင်းစီပါ
ယနေ့လူငယ်နာဝယ်လူကြီးဆိုတဲ့စကားရှိပါတယ်ဒီကနေ့ကလေးငယ်တွေဟာအနာဂတ်ရဲ့အရှင်သခင်တွေဖြစ်လာကြမှာမြေကြီးလက်ခတ်မလွဲပါပဲဒါကြောင့်ဒီကနေ့မှာတော့ကလေးငယ်တွေကိုပြုစုပြောထောင်ပေးမှုဟာအရေးကြီးတဲ့အခန်းကဏ္ဍတစ်ရပ်အနေနဲ့ရှည်တန်းကရပ်တည်နေပါတယ်နိုင်ငံเจ้าတွေမှာဆိုရင်ကြားဘူးတာကတော့လူငယ်လူရွယ်တွေကိုတင် जा ထင်းချောင်းပေးနေတဲ့ဆရာဆရာမတွေထက်မူကျိုးအရွယ်ကလေးတွေကိုပြုစုထင်းချောင်းပေးမဲ့ဆရာမတွေဟာတကယ်ကိုပညာအရာမှာရောစိတ်တတ်ရေးရမှာပါမုံမြတ်ကောင်းမွန်တန်ဆင်ဖို့လိုအပ်ပါတယ်တကယ်လဲအဲ့ဒီလိုဆရာသမားတွေကပဲဒီလိုမူကျိုးအရွယ်ကလေးငယ်တွေကိုပြုစုပြထောင်ပေးကြပါတယ်စာကိုသင်ဖို့ထက်အသိဉာဏ်ဖွံ့ဖြိုးမှုကိုဖြစ်စေမဲ့အထောက်အကူပြုကစားနည်းတွေကိုပဲလှုပ်ဆောင်စေတတ်ပါတယ်ကလေးငယ်တွေဟာဒီလိုအခြေအနေတွေကနေတဖြည်းဖြည်းစိတ်ရောကိုယ်ပါဖွံ့ဖြိုးမှုတွေရလာပါတယ်အနာဂတ်အတွက်ကျဲပွင့်လေးတွေရောင်စင်တောက်ပမှုတွေကိုတွေးလာရမှာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့မှာနုနေတဲ့သူတို့ကလေးတွေရဲ့အသိစိတ်ကိုမြေတောင်မြောက်ပေးဖို့နဲ့အထင်းကိုမမာရင်းစေဖို့ကျွန်တော်နားလည်သလောက်တော့အသိပညာလေးနဲ့ဘုသူဒ္ဓတွေနဲ့နာတော်သားစင်သူပရိသတ်ကြီးနဲ့အတူမျှဝေကန်စားကြည့်ကြရအောင်လားခင်ဗျာ။စိတ်ပညာစာပေမှာဖော်ပြထားတာကဒီလိုပါကလေးငယ်ကိုညှင်းပယ်ခြင်းမပြုပါနဲ့တဲ့ချစ်ချင်းမြတ်တာကိုပေးဝေဖို့လိုအပ်ကြောင်းဖော်ပြထားပါတယ်ဒီကနေ့အချိန်မှာကမ္ဘာလောကကြီးရဲ့နေရာအသီးသီးကတချို့သောကလေးငယ်တွေဟာရုပ်ပိုင်းဆိုင်ရာပြုစုစောင့်ရှောက်မှုမရရှာပါဘူးသူတကာတွေရဲ့ညှင်းပယ်ခြင်းလစ်လျူရှုတာကိုအယွမ်းနဲ့မလိုက်အောင်ခံစားနေကြရပါတယ်ကုညီဆောင်မမဲ့သူမရှိအားကိုးစရာမရှိနဲ့ဘဝကိုခက်ခက်ခဲခဲဖြတ်သန်းနေကြရတဲ့ကလေးတွေဒုနဲ့ဒီရှိကြပါတယ်။ဂရုစိုက်မှုကိုလည်းမခံရကြပါဘူး။စိတ်ဝင်စားမှုကိုလည်းမခံကြရပါဘူး။ကလေးတွေရဲ့စိတ်မှာအနာတရားတွေဖြစ်နေရှာမှာပါပဲ။ဘသူတွေမှာတောင်းဝန်ရှိတယ်လို့မေးလာရင်တော့အဓိကလက်ညှိုးထိုးစရာကမိဘတွေပဲဖြစ်နေကြမှာပါ။မိဘတွေမရှိတော့တဲ့ကလေးငယ်တွေအတွက်ကတော့သက်ဆိုင်ရာဆွေမျိုးတွေနဲ့ပတ်ဝန်းကျင်ကလိုအပ်ပါတယ်။မိဘရှိတဲ့ကလေးတွေဟာလည်းတချို့မိဘတွေရဲ့ဒီကနေ့ခေတ်ရစီကြောင်းအရာလုပ်ငန်းခွင်မှာတင်အချိန်ပေးနေကြရပြီးမိမိတို့ရဲ့ကလေးငယ်တွေကိုအချိန်မပေးနိုင်ခြင်းဟာလည်းကလေးကိုချစ်ချင်းမြတ်တာငတ်မို့စေပါတယ်။တခြားကလေးတွေမိဘရဲ့မြတ်တာကိုရရှိခံစားနေတာကိုမြင်တွေ့နေရတဲ့အချိန်မှာမိဘရဲ့မြတ်တာအချိန်ပေးခြင်းကိုခံစားရတဲ့ကလေးတယောက်ရဲ့ဘဝဟာဘလောက်များခံစားရပါလိမ့်မလဲ။ကျွန်တော်တို့ငငယ်တုန်းကလည်းသူများမိသားစုတွေဝကောင်းစားလာတွေနဲ့ကျောင်းပည့်ရမှာအလဲပတ်သွားကြတာကိုမြင်ပြီးအားကြမိခဲ့တာပါပဲကို့အဖေမင်းနဲ့အတူအဲ့ဒီလိုအတူသွားခြင်းစိတ်ပေါ်ခဲ့ဘူးပါတယ်ကိုကိုရိုင်းကလည်းမိဘနေရာကိုရောက်တဲ့အချိန်မှာအဲ့ဒီလိုမျိုးကို့ရဲ့သားသမီးတွေကိုအချိန်ပေးဖို့လိုအပ်တယ်ဆိုတာကိုသိလာရပါတယ်ကျွန်တော်တို့မိသားစုရန်ကုန်မြို့ကကလေးတို့ရဲ့ပျော်ရွှင်ကဘာ Happy World ရို့အာလာဒင်တို့တရိတ်ဆိုင်ရုံတို့ကိုတွားလည်ခဲ့ကြပါတယ်အဲ့ဒီအခါမှာကလေးတွေစီကနေဘာကိုပြန်တွေ့ရတယ်လဲဆိုတော့ဒါအကြီးကတစ်ချိန်လုံးခစ်အချိန်နေရစာကိုပဲလုံနေရပါတယ်မနက်ကစညအထိစာပင်းစာနဲ့နပန်းလုံနေရတာပါအဲ့ဒီလိုသွားတဲ့အခါမှာသူဟာလွတ်လပ်ပေါ်ပါပြီးရှင်လန်းလာပါတယ်အတိညာဘဟုတုတ္တလည်းတိုးလာပါတယ်မိခင်ဖခင်ရဲ့ချစ်ချင်းမြတ်တာဟာသူတို့အပေါ်မှာရှိတာကိုလည်းသိလာမြင်လာတော့ပညာကိုလည်းပုံမတိုးတက်ကောင်းမွန်အောင်လောက်ကန်ခြင်းစိတ်တွေရှိလာတာကိုတွေ့ရပါတယ်မိဘတိုင်းဟာမိမိတို့ရဲ့ရင်သွေးသားသမီးတွေကိုဖြစ်ထွန်းစေခြင်းကြတာပါပဲကိုယ့်ရဲ့သားသမီးတွေစင်စီပြီးမြင်းရန်ကောင်းစားတာကိုတွေ့ရရင်ကျေနပ်ကြတဲ့မိဘတွေပါပဲဒါကြောင့်လဲမိမိရဲ့ရင်သွေးငယ်တွေကိုမျက်စိတောက်ထောက်ကြည့်ပြီးရင်အုပ်မကွာလိုက်လံဆောက်ရှောက်ပြီးနေနေတာကိုဒီကနေ့ခေတ်ခေတ်သစ်ပညာရေးစနစ်အသွင်နဲ့မြင်တွေ့နေကြရတာပါ
မိဘဆွေမျိုးသားချင်းဒါမှမဟုတ်ကလေးကိုစောက်ရှောက်သူတွေဟာကျောင်းတဲ့အထိကလေးတွေကိုလိုက်ပို့ပေးတယ်။ပြီးတော့ကျောင်းဝမှာကားတွေကနေထိုင်ဆောင်နေကိုလိုသူ့လိုမိဘတွေနဲ့မိတ်ဖွဲ့ကြတယ်။အလာပါတလာပါစကားစမြည်ပြောကြတဲ့ခင်မင်းရင်းနှီးမှုတွေပို့လာကြတယ်။တချို့ကလည်းဂုံပြန်ဆိုင်မှုတွေပြုလုပ်လာကြတယ်။ကိုရဲ့ကလေးကိုရဲ့သားသမီးကိုအရင်တည်းအခြေပြုပြီးပြန်လိုက်ကြတဲ့ဂုံဘိုးဘေးကနေလက်ရှိချိန်ထိက ခင်ပွန်းရောသားသမီးပါမချန်ကြားရတဲ့သတင်းတွေကဆုံလို့ပါပဲ။ကလေးတွေခမားမှာတော့ဘဝကိုဖြူစင်နဲ့ပဲဖျက်ဆီးချင်ကြတာကိုဘသူတွေကအယောင်ဆိုးနေတယ်ဆိုတာသေချာစဉ်းစားဖို့လိုလာပါပြီ။ကလေးတွေကိုလည်းသူ့ထက်ငါတာလွန်အောင်အကျိုးမခံရအောင်ပြအားတွေပေးပြီးအုပ်ထိန်လိုက်တာဟာကလေးဟာလွတ်လပ်ချိန်ကိုတောင်မရနိုင်တော့တဲ့အထီးပါပဲ။ပဝင်းချင်းမိတ္တဟာယဆိုရာအတန်းထဲမှာပဲရှိချင်ရှိမယ်။ကြောင်းဆင်းလို့ဂိဝါကစထွက်ပြီးဆိုတာနဲ့မိဘတွေရဲ့စီမင်းစီကန်းကလနာအောက်မှာလောင်အိမ်ထဲကငှက်ကလေးတွေလိုပဲပြန်မရပြုတ်မရကလေးတွေဟာစားချိန်မှာစား၊သွားချိန်မှာသွား၊စားတဲ့ချိန်မှာကြက်နဲ့ခြာလဘက်ကိုရမ်းနေကြပါတယ်။ဒီကနေ့ခေတ်ရဲ့ပညာရေးပြန်ဆိုင်မှုတွေပါကျူရှင်ပြီးရင်ကျူရှင်ဇက်တိုက်ပြေးနေကြရတာပါဒါတွေဟာမိဘတွေကတော့ကိုသားသမီးတွေကိုကောင်းစားစေချင်လို့နဲ့စိတ်နေပါပဲတနှစ်တစ်ရံအဆင့်ကောင်းကောင်းနဲ့အောင်ဖို့ဆယ်ရန်အောင်ရင်ဂုဏ်ထူးများများအမှတ်များများရဖို့ဒါမှလည်းလူကျင်တဲ့ line ကိုရွေးချယ်တဲ့အခါလွတ်လပ်လပ်ကြီးကိုရွေးချယ်နိုင်ဖို့မိဘတွေရဲ့ခေါင်းထဲမှာအတွေးတွေကဒါတွေပဲရှိနေကြပါတယ
်မိဘတိုင်းဟာမိမိတို့ရဲ့သားသမီးတွေကိုဒုက္ခမရောက်အောင်သူတကာထက်တာလွန်ထူးချွန်လာအောင်လွန်ကဲစွာဆောင်းလျှောက်ရင်းစည်းကမ်းတွေနဲ့ထိန်းကွက်ရာကနေထိမ့်သိမ့်မှုလွန်ကဲပြီးထိမ့်ချုပ်မှုတွေဖြစ်လာတဲ့အခါမှာတော့ကိုယ်ပိုင်ရည်တည်မှုဆုံးဖြတ်တတ်မှုအခက်အခဲတွေကိုလက်တွေ့ရင်ဆိုင်ဖြေရှင်းနိုင်မှုတွေဟာအားနည်းလာတတ်ကြပါတယ်။နောက်ပြီးတော့မိဘတွေရဲ့မေတ္တာနဲ့ဝေးလာတဲ့ကလေးတွေထိမ့်ချုပ်ခံရမှုတွေများလာတဲ့ကလေးတွေဟာစိတ်ပိုင်းဆိုင်ရာပြဿနာလေးတွေခံစားရရှိနိုင်ပါတယ်။လောကမှာစီးနဲ့ကန်းနဲ့ပေါင်နဲ့အထင်းကိုရှိကြတာကောင်းမှန်ပါတယ်ဘယ်အရာမဆိုလူစီထက်ပိုလွန်းရင်လဲမကောင်းမသင့်သလိုလူသလောက်မဖြစ်စည်းပေးနိုင်ရင်လဲမပြည့်ဝလာနိုင်ပါဘူးကျွန်တော်တို့တွေမှာစိတ်ပိုင်းဆိုင်ရာအားနည်းမှုပြဿနာတွေမရှိတဲ့အနာဂတ်ရဲ့မျိုးဆက်တွေလိုအပ်ပါတယ်မိမိကိုယ်ကိုအားငယ်တတ်တဲ့ကလေးသူတပားကိုအမြဲမယုံကြည်မှုရှိတဲ့ကလေးမိမိကိုယ်၌ကိုယ်လည်းမယုံကြည်နိုင်တဲ့ကလေးတဝန်တိုတတ်တဲ့ကလေးသူတပားကိုရန်လိုတတ်တဲ့ကလေးပဝင်းကျင်တဲ့တဟဇာတာဖြစ်အောင်မနေတတ်တဲ့ကလေးအနာဂတ်ကဘာကြီးမှာအများပြားလာကြပြီဆိုပါစို့လူဘဝဆိုတဲ့လူအဆောက်အုံကြီးမှာဘာတွေဖြစ်လာနိုင်ပါသလဲအခုဖြစ်နေတာထက်ကိုဘာတွေပိုပြီးဆွေးရုပ်လာနိုင်စေပါသလဲလူတိုင်းမှာအသိဉာဏ်ရှိကြတာပါပဲကောင်းသောအလင်းကိုမြင်နိုင်ကြစေဖို့လိုအပ်သလိုဘဝရဲ့ကောင်းသောအလင်းရှင်များဖြစ်နိုင်ကြပါစေလို့ဆန္ဒပြုပေးလိုက်ပါတယ်ခရစ်ယာန်တမန်ကျမ်းစာတော်မြတ်ထဲမှာအခုလိုဖော်ပြထားပါတယ်သင်တို့ဟာလောကရဲ့အလင်းလောကရဲ့အစားဖြစ်တဲ့အကြောင်းကိုရှင်မသက်ခရစ်ဝင်အခန်းကြီး9အငယ်73မှ76မှာဖော်ပြထားပါတယ်။မွန်မြတ်သက်စင်တဲ့စိတ်နဲ့ဘဝကိုယက်တည်ပြီးသူတကာကိုမေတ္တာစိတ်ထားကာကုညီမဆနိုင်မှုကိုကြင်ကြံယူလို့ရနိုင်ပါတယ်။ကျွန်တော်တို့မြန်မာလူမျိုးတွေမှာဆောင်မုတ်တစ်ခုရှိပါတယ်။ဒါဟာကျွန်တော်ငငယ်ကလေးကနှစ်သက်ခဲ့တဲ့ဆောင်မုတ်လေးပါ။ရိုးရိုးရှင်းရှင်းလေးပါပဲ။ကောင်းမှုတစ်ခုနေစဉ်ပြုပါတဲ့။ကျွန်တော်တို့တွေဟာကောင်းမှုတစ်ခုနေ့စဉ်ပြုဖို့ကိုရံဖန်ရံခါလှုပ်ဆောင်တတ်ကြပေမဲ့လို့မိလျော့နေကြတာကများပါတယ်။မထင်မှတ်တဲ့ကောင်းတဲ့အပြုမူလေးတစ်ချက်ကနေလူတစ်ယောက်အတွက်များစွာပြောင်းလဲပေးနိုင်ခဲ့တဲ့တာဒကတွေရှိကြပါတယ်။ဒါကြောင့်လဲဒီကနေ့မှာကျွန်တော်တို့တွေဟာရှိသင့်ရှိထိုက်တဲ့မြင့်မြတ်တဲ့စိတ်သဘောတွေကိုကျွန်တော်တို့အပေါ်လွမ်းမိုးခံပြီးအဲ့ဒီအတိုင်းပဝန်းကျင်အတွက်ကောင်းသောပေးဆက်ခြင်းတွေနဲ့ပေးဆက်ကြမယ်ဆိုရင်မုံမြတ်တဆင်လာပါတဲ့နေ့တွေကိုမြင်တွေ့လာကြရမှာပါလို့ချက်တော်တာရှင်ပြိဿအပေါင်းတို့ကိုအနှဲငယ်ပြောကြားလိုပါတယ်ထိမ့်ချုပ်မှုတွေလျှော့ချပြီးကောင်းမြတ်တဲ့အပြုမှုဆောင်ရွက်ချက်တွေကိုမိမိတို့ရဲ့ကလေးသင်ငယ်တွေအပေါ်မှာလွမ်းမိုးနိုင်ကြပါစေနာဂလူပေါင်းသာယ
ไปแล้วโลกใต้